သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါတော်ရရှိမြာကိုယနေ့တင်ဆက်ပေးမှာကအောက်တိုဘာလ2ရက်တနင်္လာနေ့အတွက် SPS news/ သတင်းများဖြစ်ပါတယ်ကျွန်တော်ကတယ်ရောအောင်ပါယနေ့အတွက်ထိတ်တန့်သတင်းများလူအသေးပျောက်ရှိတဲ့ Spanish nightclub မီးလောင်မှုအောက်တိုဘာလ2ရက်ကစပိန်နိုင်ငံအရှေ့ပိုင်းမော်ရီရှားရှိ nightclub တစ်ခုတွင်ဖြစ်ပွားခဲ့သောမီးလောင်မှုအားကယ်ဆယ်ရေးအဖွဲ့များကတုံ့ပြန်လိုက်ပြီးအသက်ရှင်ကျန်ရသူများအားရှာဖွေရေးကိုချက်ချင်းဦးစားပေးလုံဆောင်နေတယ်လို့စပိန်အာဏာပိုင်များကပြောဆိုပါတယ်။ Founder Malagos Nightclub တွင်မီးလောင်မှုဖြစ်ပွားပြီးနောက်အနီးနားရှိကလပ်များသို့ပြန့်နှံ့သွားခဲ့ပြီးအနည်းဆုံးလူ73ဦးသေဆုံးခဲ့ပါတယ်။အပူချိန်မြင့်မားမှုနဲ့ပျို့ချနိုင်တဲ့အဆောက်အဦအန္တရာယ်ကြောင့်ရဲတပ်ဖွဲ့ဝင်များသည်မီးလောင်မှုဖြစ်ပွားရသည့်အကြောင်းရင်းကိုရှာဖွေရန်မရရှိနိုင်သေးဘူးဖြစ်နေပါတယ်။နီနာရှိကလပ်သုံးခုနဲ့တခုဖြစ်သော Founder Milagos Night Club တွင်သေဆုံးသွားသူများကိုတွေ့ရှိခဲ့ရပြီးကလပ်ရဲ့ခေါင်းမျိုးပြူချမှုကြောင့်သေဆုံးသူများကိုရှာဖွေရခက်ခဲစေတယ်လို့ဒေသခံရဲများကပြောဆိုပါတယ်လူဆက်လေးဦးထက်မနည်းရှာဖွေမရသေးကြောင်းနဲ့သေဆုံးသူအရေအတွက်ဒေါ်လာဖွဲ့ရှိကြောင်းရဲတပ်ဖွဲ့ကသတိပေးထားပါတယ် Maricia Jose Ballester Germany မြို့တော်ဝင်ကလက်ရှိအချိန်တွင်ဦးစားပေးလှုပ်ရှားရှိတာတွေကိုလှုပ်ဆောင်နေတယ်လို့ရှင်းလင်းပြောကြားပါတယ်။ဒါကြောင့်အခုကျွန်ုပ်တို့အာယုံဆိုင်နေတာကသေဆုံးသူတွေရဲ့မိသားစုတွေကိုစောင့်ရှောက်ဖို့အလောင်းတွေကိုပြန်ဆယ်ယူဖို့အဲ့ဒီနေရာမှာရှိနေနိုင်သေးသူတွေကိုရှာဖွေဖို့နဲ့ဘယ်အခြေအနေမှာပဲဖြစ်ဖြစ်အရေးတကြီးအစီအမံတွေကိုကျွန်ုပ်တို့အာယုံဆိုင်နေပါတယ်။အခိုက်အတန့်အဲ့ဒါတွေကအရေးတကြီးကိစ္စတွေပါ Indigenous Voice to Parliament စန္ဒခံယူပွဲချိုးတင်မဲ့ပေးခြင်း Australia ရွေးကောက်ပွဲကော်မရှင်က Australian များအားလာမဲ့ Indigenous Voice to Parliament စန္ဒခံယူပွဲ၌မည်သို့မဲပေးမည်ကိုချိုးတင်စဉ်းစားထားရန်တိုက်တွန်းထားပါတယ်ယနေ့တနင်္လာနေ့အောက်တိုဘာလ2ရက်မှာစန္ဒခံယူပွဲကျင်းပရန်သတင်းနှစ်ပတ်သာလူတို့သောကြောင့်စောစည်းစွာမေးပေးမှုစတင်ချိန်တွင်ထွက်ပေါ်လာခြင်းဖြစ်ပါれ Early Voting Center များကို Victoria, Western Australia, Tasmania နဲ့ Northern Territory တို့တွင်ဖွင့်လှစ်ရန်စီစဉ်ထားပါれဒီနေ့နာနေ့တွင်အစိုးရရုံးပိတ်ရက်ဖြစ်တဲ့ချန်ပီယံများအတွက်အောက်တိုဘာလ3ရက်တွင်စောစည်းစွာမေးပေးနိုင်မှာဖြစ်ပါれဆိုလိုသည်မှာ New South Wales, Queensland,South Australia နဲ့ ACT မှလူများသည်အင်္ဂါနေ့မှစပြီးစောစည်းစွာမဲပေးနိုင်မှာဖြစ်ပါれ။ Australia Electoral Commission မှ Sally Angus သည် Australia များအားအဆင်ပြေဆုံးနည်းလမ်းဖြင့်မဲပေးနိုင်ရန်ကြိုတင်စီစဉ်ထားဖို့တိုက်တွန်းထားပါれ။ Labor Senate မှ Melanie McCarthy က Yes Man နဲ့ပတ်သက်လို့ပြောဆို။လာမယ့် Parliament အသံစန္ဒခံယူပွဲမှာဩစတြေးလျတွေက yes ပေးမယ်လို့ယုံကြည်ကြောင်း labor ထက်လွတ်တော်မှ melandry mccarthy ကအောက်တိုဘာလ2ရက်ကပြောဆိုလိုက်ပါတယ်ဒီနေ့လာနေ့အောက်တိုဘာလ2ရက်သည်စန္ဒခံယူပွဲကျင်းပရန်သတင်းနှစ်ပတ်သာလိုတော့သောကြောင့်စန္ဒခံယူပွဲအတွက်ယနေ့ early voting စောစည်းစွာမေးပေးမှုစတင်ချိန်တွင်ပြောဆိုလိုက်ခြင်းဖြစ်ပါတယ် early voting center များကို victoria western australia Tasmania နဲ့ Northern Territory တို့တွင်ဖွင့်လှစ်ထားပါတယ်။ယနေ့အောက်တိုဘာလ2ရက်သည်အစိုးရရုံးပိတ်ရက်ဖြစ်သည့်ချန်ပီယံနယ်များအတွက်အောက်တိုဘာလ3ရက်နေ့တွင်အစောပိုင်းမဲပေးမှုများကိုဖွင့်လှစ်ပေးမှာဖြစ်ပါတယ်။ဆိုလိုသည်မှာ New South Wales, Queensland, South Australia နဲ့ ACT မှလူများသည်အင်္ဂါနေ့အောက်တိုဘာလ3ရက်နေ့တွင်စောစည်းစွာမဲပေးနိုင်မှာဖြစ်ပါတယ်။Indigenous Voice to Parliament အတွက်သီးသီးသာသာထောက်ခံမှုရနေတယ်လို့ Miss McCarthy ကပြောဆိုပါတယ်။ကျွန်ုပ် Sarah မြောက်ပိုင်းနယ်မြေကိုဖြတ်ချော်ပြီးကျမတို့အတွက် မဲပေးမှုတွေစတင်ခဲ့ပြီးပြီးခဲ့တဲ့အပတ်ကလည်းဝေးလံခံပြားတဲ့ဒေသဆိုင်ရာဩစတြေးလျကိုဖျက်ပြီးကျမသွားခဲ့တဲ့နေရာဖြစ်တဲ့အရှေ့မြောက်အာနန်လန်မှာရှိတဲ့ဒူဘီအာလန်မှာတွေ့ခဲ့တဲ့နေရာတိုင်းမှာမယုံနိုင်လောက်အောင် voice အတွက်အားပေးထောက်ခံမှုတွေရှိနေပါတယ်။နေ့စဉ်သတင်းတို့ news flash များကိုပိုမိုကြားသိရန် SBS language podcast ကိုတွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်ကြည့်ရှုပါ။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ